ကမ္ဘာပေါ်မှာရှိသမျှလူတိုင်း2025ခုနှစ်မကုန်ခင်မှာဒီဂျစ်တယ်အသိပညာကွာဟမှုမရှိစေရအောင်ဆိုပြီးတော့အင်တာနက်ချိတ်ဆက်သုံးနိုင်ဖို့အတွက် One Web ကုမ္ပဏီကတော့ဂျိုဒူးတွေအာကာသားနဲ့လွှတ်တင်နေပြီကိုသားညို့ဦးရေ
ဆက်သွယ်ဂျိုဒူးတွေကနေပြီးတော့တကမ္ဘာလုံးနေရာလွတ်မကြောင်လို့အင်တာနက်စနယ်ပေးနိုင်ရမယ်ဆိုရွေချင်းနဲ့ One Web ကုမ္ပဏီကအဝတ်လျှော်စက်အရွယ်လောက်ပဲရှိတဲ့ဂျိုဒူးတွေလုတ်ပြီးတော့အာကာသားတွေကိုလွှတ်တင်နေတာမဟုတ်လားမဆင်မမော
ဂျိုဒူးအလုံးပေါင်းထောင်နဲ့ချီလွတ်တင်ကွင်းရက်ဖြတ်မဲ့အစီအစဉ်နဲ့ပထမဆုံးဂျိုဒူး6လုံးကိုတောင်အမေရိကတိုက်ထဲကပြင်သစ်ပိုင်နဲ့ဂီယာနာဒေသကနေပြီးတော့ဖေဗူရီလကပဲလွတ်တင်ခဲ့တယ်လေဂျိုဒူးတွေအာကာသားထဲရောက်သွားတဲ့အချိန်မှာဘလောက်တောင်မှစိတ်လှုပ်ရှားခဲ့ရတယ်လဲဆိုတာကို Virgin လေကြောင်းလိုက်အပါအဝင် Virgin Group ကိုတည်ထောင်တဲ့ Sir Richard Branson ကပြောပြပါတယ် One Web ရဲ့အစီအစဉ်အောင်မြင်လို့ငွေကြေးထည့်ဝင်ထောက်ပံ့သူတွေထဲမှာသူလည်းတယောက်ပါပါတယ်သူဆိုလို့ရှိရင်ဒေါ်လာတန်း2000လောက်ကိုထည့်ဝင်ထားတာပါ
Today we're putting six satellites into space with OneWeb, and it was very important. It's part of a constellation, ultimate 2,000 satellites.
ကျွန်တော်တို့ဒီနေ့ OneWeb နဲ့ဂျိုဒူး6လုံးလွှတ်တင်နိုင်ခဲ့ပါတယ်။ဂျိုဒူးအလုံးပေါင်း 2,000 ကျော်လွှတ်တင်ဖြန့်ကျက်မဲ့အစီအစဉ်နဲ့မို့တိတ်ကိုရေးကြည့်ပါတယ်။လွှတ်တင်ပေးတဲ့ rocket ဒုံးမြန်ကနေဂျိုဒူးတွေအောင်မြင်နဲ့အာကာသထဲခွဲထွက်သွားနိုင်ပြီလဲဆိုရောအားလုံးပျော်ပြီးအကြီးအကျယ်အောင်ပွဲခံကြတော့တာပါပဲ။
လက်ရှိကမ္ဘာပေါ်မှာမြန်နှုံးမြင့်အင်တာနက်မသုံးနိုင်ကြတဲ့သူပေါင်းတန်းနဲ့ချီရှိနေကြသေးတယ်။အထူးဖြင့်ကြေးလက်ဒေသတွေဝေးလံခေါက်ဖျားတဲ့ရက်တွေမှာအင်တာနက်မသုံးနိုင်ကြသေးဘူး။အဲ့လူတွေအားလုံးအင်တာနက်သုံးနိုင်ဖို့သူတို့ကရည်ရွယ်လုပ်နေကြတာဗျ
။အထူးသဖြင့်ဒီလူငယ်တွေအင်တာနက်သုံးနိုင်ကြအောင်လို့ကျောင်းတွေမှာအင်တာနက်ချိတ်ဆက်နိုင်ကြအောင်လုပ်ပေးနေတာပဲရှင်။အင်တာနက်သုံးနိုင်မယ်ဆိုလို့ရှိရင်အွန်လိုင်းပေါ်ကနေပြီးတော့သိချင်သမျှအချက်လက်တွေကိုရယူလေ့လာနိုင်မှာမို့လူငယ်တွေရဲ့အနာဂတ်အတွက်အရေးကြီးတယ်လို့ဆိုပြီးတော့သူတို့ကစူးစမ်းနေကြတာပဲ။
ဝမ်ဝက်ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Adrian Stecker ကဆိုရင်ဒီနေ့ခေတ်မှာအင်တာနက်မသုံးနိုင်လို့ရှိရင်တပန်းရှုံးနေပြီဆိုပြီးတော့အခုလိုပြောတယ်ဗ
ျ There are in Mexico 120,000 schools that don't have connectivity and if you are going to have a child who is going to be a participant in the modern economy and have opportunities they have to be connected it's not a choice
Mexico နိုင်ငံမှာဆိုရင် internet ချိတ်ဆက်မသုံးနိုင်သေးတဲ့ကျောင်းပေါင်း 3,000 လောက်ရှိပါတယ်ကလေးတယောက်ကကစ်သစ်စီးပွားရေးမှာတနေ့ပါဝင်လာနိုင်မှုအခွင့်အလမ်းတွေရှိနိုင်မှုဆိုရင်အင်တာနက်သုံးချက်ဖို့လိုပါတယ်။အဲ့ဒါကရွေးချယ်စရာကိုမဟုတ်တော့ပါဘူး။လိုအပ်မှုတစ်ခုကိုဖြစ်နေပါပြီ။၁၂နှစ်လုံးကြောင်းတဲ့ပြီးတော့အင်တာနက်မသုံးနိုင်သူနဲ့အင်တာနက်ချိတ်ဆက်သုံးနိုင်တဲ့ကြောင်းကကလေးတွေနဲ့ရှင်လိုက်တဲ့အခါအမြင်တွေလုံးဝကွာသွားပါတယ်။စီးပွားရေးတိုးတက်ဖို့ဆိုရင်အသိပညာလိုတဲ့အချက်လက်တွေကိုလွယ်လွယ်ကူကူရှာဖွေတတ်ဖို့လိုပါတယ်။ဘယ်နေရာမျိုးမှမဆိုဆက်သွယ်ချိတ်ဆက်နိုင်ဖို့လိုပါတယ်။ခင်းနဲ့အညီဖြစ်နေဖို့လိုပါတယ်။
One World ကုမ္ပဏီကဂျိုဒူးပေါင်းအလုံး600ကျော်ကိုအရင်အာကာသကိုလွှတ်တင်ထားမယ်။နောက်ကျလို့ရှိရင်တော့ဒီဂျိုဒူးစုစုပေါင်း 2,000 လောက်ထိတိုးပြီးတော့မှအင်တာနက်ချိတ်ဆက်နိုင်အောင်လုပ်ကြမှာတဲ့
။ထူးခြားတာကသူတို့ဂျိုဒူးတွေကကမ္ဘာကနေပြီးတော့မိုင်600ကျော်အမြင့်လောက်မှာပဲလဲပတ်နေပါ။ကမ္ဘာနဲ့တိတ်မဝေးတော့အင်တာနက် signal တွေကိုတနေရာကနေတနေရာမြန်မြန်ဆန်ဆန်ပို့ဆောင်ပေးနိုင်ပါလိမ့်မယ်။ One World ပြောတာကတော့ဒီအများဆုံး5G ကွန်ရက်ကို2021ခုနှစ်လောက်ကြာရင်ပြီးနိုင်တော့မယ်တဲ့
5G ကွန်ရက်အတွက်တိုးတက်တဲ့နိုင်ငံတွေမှာတော့ဒီဖန်ကျိုးမြင် Optical Fiber တွေတပ်ဆင်နေကြပြီဒါပေမဲ့အဲ့လိုမျိုးဖန်ကျိုးမြင် Fiber Cable တွေမတက်နိုင်သေးတဲ့နေရာတွေမှာဆိုရင်ဒီအပေါ်စား Antenna တွေကနေပြီးတော့သူတို့ဂျိုဒူးကလွှတ်တဲ့ Internet Signal တွေကိုဖမ်းယူနိုင်အောင်လို့ OneWeb ကအထူးကလုပ်ပေးနေတာပါ
ကျောင်းတွေဆေးရုံတွေလူနေအိမ်တွေစီကို Internet Signal လွယ်လွယ်ကူကူရောက်အောင်လို့ဒီနည်းနဲ့လုပ်ပေးဖို့ကြိုးစားနေတာပေါ့ဗျာသူရဲ့ 5G Internet ကွန်ရက်ဝန်ဆောင်မှုကိုစီးပွားရေးလုပ်ငန်းတွေသုံးမယ်ဆိုရင်အဖို့ခပေးရမှာဖြစ်ပေမဲ့လို့အင်တာနက်မသုံးနိုင်ကြတဲ့သူတွေဆိုရင်တော့အခမဲ့တော်မှာပေးသုံးမယ်လို့ Sir Richard Branson ကရှင်းပြထားပါတယ
် Some people won't be able to pay for it but I think that we can be very competitive in getting prices down connecting schools at very reasonable prices
တချို့လူတွေကတော့ပေးစရာတွေမဟုတ်ပါဘူးကျောင်းတွေအားလုံးအင်တာနက်ချိတ်ဆက်နိုင်ဖို့တနေ့လို့တနေ့စားနိုင်ကြဖို့လမ်းပေါ်ထွက်လှုပ်လှုပ်နေကြရတဲ့လှုပ်လှက်စားတွေအင်တာနက်သုံးနိုင်ကြဖို့အသင့်တော်ဆုံးစီကျွန်တော်တို့လုပ်ပြီးနိုင်မယ်လို့ထင်ပါတယ်။သူတို့တွေအင်တာနက်ချိတ်ဆက်သုံးနိုင်ကြပြီဆိုရင်ကိုယ်ပိုင်စီးပွားရေးလုပ်ဖို့လမ်းပွင့်လာကြမယ်။သူတို့ခြေတော့ပေါ်သူတို့ရက်တီလာနိုင်ကြပါလိမ့်မယ်
။နောက်ပိုင်းကျလို့ရှိရင် OneWeb ကသူတို့ရဲ့ဂျိုဒူးတွေကိုလစဉ်အာကာသပေါ်ကိုလွတ်တင်မယ်တဲ့။အခုအစပိုင်းမှာတစ်ခါလွတ်တင်လို့ရှိရင်ဂျိုဒူး6လုံးလွတ်ပြီမယ်။နောက်ဆိုလို့ရှိရင်တစ်ခါလွတ်တိုင်းဂျိုဒူးအလုံး30ကျော်လောက်လွတ်နိုင်ဖို့ပြင်ဆင်နေတယ်ပြောတယ်မဆင်မမော။
အဝေးချော်ဇက်တလုံးစာလောက်ပဲရှိတဲ့ဂျိုဒူးလေးတွေကို OneWeb ကတစ်လကိုအလုံး40လောက်ဖန်တီးနေပြီလို့လဲသူတို့ရဲ့ website ပေါ်မှာကြေညာထားတာပဲဂျိုဒူးအလေးချိန်ကလည်းတလုံးကို kilogram 150တောင်မကျော်ဘူးတဲ့
စီးပွားပြည့် 5G ဝန်ဆောင်မှုကို2020ခုနှစ်ကစပြီးတော့ပြီးနိုင်တော့မယ်လို့လဲပြောထားသေးတယ်ဗျတကယ်တော့အခုလိုမျိုးတကဘာလုံးမှာရှိသမျှမြို့ရောတောရောကလူတိုင်းအင်တာနက်ကိုတပြေးညီချိတ်ဆက်နိုင်ဖို့ဆိုရရွေချက်နဲ့စူးစမ်းလုပ်နေတာ OneWeb ကုမ္ပဏီတစ်ခုတည်းတော့မဟုတ်ဘူးဗျ SpaceX ဆိုတဲ့ကုမ္ပဏီကလည်းလုပ်နေသေးတယ် SpaceX ကိုစားခဲ့သူက Tesla ကားလုပ်ငန်းတည်ထောင်တဲ့ billionaire Elon Musk လေ
SpaceX နဲ့မကပါဘူး Leo Set Enterprises တို့ကနေဒါကဒီ Telesat တို့ကလည်းအခုလိုမျိုးအသေးစားဆက်သွယ်ရေးဂျိုးတို့ဂျာနဲ့ချီထောင်တဲ့ချီကိုအာကာသနဲ့လွှတ်တင်ကွင်းရဲ့ဖြန့်ဖို့လုပ်နေကြတဲ့ကိုသားညုံဦးရအရင်လွှတ်တင်ထားကြတဲ့ပုံမှန်ဆက်သွယ်ရေးဂျိုးတို့တွေကကဘာမြေကနေအမြင့်ပေးတောင်းကျော်ကနေလှည့်ပတ်ပြီးတော့မှ internet signal တွေကိုပေးတယ်အခုတော့ဒီကဘာနဲ့မဝေးတဲ့ခန့်နှိမ့်တဲ့အမြင့်ကနေပို့ပြီးတော့မြ мян ဆန်ဆန် signal တွေပေးနိုင်အောင်နှီးစစ်နဲ့စူးစမ်းနေကြတာပါ
Telesat ကုမ္ပဏီက2022ခုနှစ်မကုန်ခင်ဂျိုးလူအလုံးပေါင်း300လောက်ကိုတုံးပြီးတော့ညနှုန်းမြင့် internet ဝန်ဆောင်မှုပေးနိုင်ဖို့ရည်ရွယ်လုပ်နေတယ်လို့ပြောထားတယ်မဆုမြတ်မွေ
း OneWeb ကတော့စုစုပေါင်းဂျိုးလူပေါင်း 2000 ကျော်လွှတ်ဖို့စီစဉ်ထားတာပါကဘာမှာရှိသမျှလူတိုင်းဒီဒန်းတူရင်ပေါင်တန်းအခွင့်အလမ်းတွေရနိုင်အောင်ဒီခါဒီအသိဉာဏ်ဗဟုသုတတွေတိုးအောင်လို့အင်တာနက်သုံးနိုင်ကြရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ OneWeb ကလုပ်နေတာကတော့ကောင်းပါတယ်ဒါပေမဲ့ဂျိုးလူအလုံးပေါင်း 2000 ကျော်အာကာသတွေကိုလွှတ်မှာဆိုတော့အာကာသထဲမှာဂျိုးလူတွေအများကြီးဖြစ်နေပြီးမသုံးတော့တဲ့ဂျိုးလူအဟောင်းတွေဘာဖြစ်ကုန်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းဝယ်ထင်ပါတယ်ရှင်